ရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့ရဲဆက်ကြမ်းကြုတ်မှုတွေကိုဂျန်နိုဆိုက်ခေါ်လူမျိုးရုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ဖို့အမေရိကန်အောက်လွှတ်တော်ကတခဲနဲ့ဆုံးဖြတ်အတည်ပြုလိုက်တဲ့ကိစ္စဟာအပေါ်ယံသဘောမျှတာဖြစ်ပေမဲ့မြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုတချို့တော့ရှိလာနိုင်တယ်လို့ဝါရှင်တန်ဒီစီမြို့တော်ဂျော့ချ်တောင်းတက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူဂုဏ်သုဆောင်ပါမောက်ခဒေးဗစ်စတိုင်းဘတ်ကပြောကြားလိုက်ပါတယ်လွှတ်တော်အောက်လွှတ်တော်ကနေဒီဆုံးဖြတ်ချက်ကိုချမှတ်ပြီးနိုင်ရီပိုင်းအတွင်းမှာပဲပါမောက်ခစတိုင်းဘတ်ကိုဦးကျော်ဇန်သာကဆက်သွယ်မေးမြန်းရမှာသူကအခုလိုစတင်ဖြေကြပါတယ်
It will make it much more difficult to provide certain kinds of assistance. There'll be humanitarian assistance and some of the things on democracy, I assume.
အခုညတချို့ပေးဖို့ပို့ပြီးတော့ခက်ခဲရှိလာနိုင်ပါတယ် humanitarian assistance လို့ခေါ်တဲ့စာနာမှုအထောက်ပံ့တွေဒီမိုကရေစီနဲ့ပတ်သက်တဲ့အကူအညီတချို့လည်းပါလာလိမ့်မယ်ထင်ပါတယ်ယင်းဒီမြို့နယ်မှုကိုလည်းထိခိုက်ပါလိမ့်မယ်ပုဂ္ဂလိကယင်းဒီမြို့နယ်မှုတွေကိုနောက်တွန့်သွားစေပါလိမ့်မယ်ဘာကြောင့်လဲဆိုတော့သူတို့ကယင်းဒီမြုံနယ်လိုက်ရင်အကူအညီမပေးတဲ့အစိုးရတရက်ကိုအကူအညီပေးနေတယ်လို့အထင်ခံကြရမှာမို့ဖြစ်ပါတယ်။ဒါကြောင့်ဒီဆုံးဖြတ်ချက်ဟာမြန်မာနိုင်ငံအပေါ်အနှုတ်လက္ခဏာအကျိုးသက်ရောက်မှုရှိနေပါတယ
်။ဒါပေမဲ့ဒီနေရာမှာ humanitarian assistance စာနာမှုအကူအညီပေးမယ့်ကိစ္စကိုလည်းထိခိုက်စေမယ်ပြောတော့ဒီစာနာမှုအကူအညီဆိုတာဟာဒုက္ခသည်တွေအားလုံးအတွက်လည်းပါဝင်တဲ့အကူအညီမျိုးဖြစ်ပါတယ်။ဆိုတော့ဒါတွေကိုလည်းထိခိုက်စေမယ်ဆိုတော့ဒီလိုထိခိုက်မှုမျိုးဟာကျိုးစိုးသင့်ပါလားကောင်းတဲ့ထိခိုက်မှုမျိုးလို့ဆရာကြီးထင်ပါလားခင်ဗျာ
Yes well I mean I think humanitarian assistance is needed in many many places of course and so the right kind is very important
ဟုတ်ပါတယ်စာနာမှုအထောက်ပံ့တွေဟာနေရာအနှံ့မှာလိုအပ်နေပါတယ်မှန်ကန်တဲ့အထောက်ပံ့တွေဖြစ်ဖို့အရေးကြီးပါတယ် refugee တွေကိုကူညီဖို့လိုအပ်တယ်လို့ပြည်သူတွေကဆင်းရဲနွမ်းပါးသူတွေကိုလည်းကူညီရပါမယ်စစ်ကြောင်းအကြမ်းဖက်မှုတွေကြောင့်အိုးရင်ဆွန့်ပစ်ထွက်ပြေးနေရသူတွေကိုအကူအညီပေးရပါမယ်ဒီအကူအညီတွေအားလုံးကိုဆက်ပေးသင့်ပါတယ
်နောက်တစ်ခုကအခုပြဿနာမှာအဓိကပြတ်မှတ်ထားပြီးတော့အဓိကတာဝန်ရှိတယ်လို့ပြောဆိုခံနေရတာကမြန်မာစစ်တပ်ဖြစ်ပါတယ်ဒါပေမဲ့တစ်ဖက်မှာလည်းအမေရိကန်ဆိုတာကမြန်မာတပ်မတော်ကိုလူသတ်တဲ့ကိစ္စမဟုတ်တော့စာနာမှုအကူအညီပေးရေးလူခွင့်ရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လေ့ကျင့်သင်တန်းပေးမှုတွေလုပ်ဖို့လည်းစီစဉ်ထားတာဖြစ်ပါတယ်ဆိုအခုကိစ္စပေါ်ပေါက်လာတဲ့အခုလိုအောက်လွှတ်တော်ကဆုံဖြတ်ချက်ကိုအတည်ပြုလိုက်ကြပြီဆိုတော့ဒီလိုမြန်မာစစ်တပ်နဲ့အမေရိကန်နဲ့စစ်တပ်ချင်းဆက်ဆံရေးအလားအလာရောဘယ်လိုဖြစ်သွားနိုင်မလဲထင်ပါလဲခင်ဗျာ
Well I think the Congress has been much against military training even of a humanitarian kind
Congress လို့တော့ဟာစီရေးလေ့ကျင့်တင်ကြားပေးမှုကိုတော့အပြင်းထန်ဆန့်ကျင်တယ်လို့ထင်ပါတယ်စာနာမှုအကူအညီဆိုင်ရာကိစ္စတွေဖြစ်စေဦးတော့ဆန့်ကျင်ပါလိမ့်မယ်လူသေးသေးနိုင်တဲ့ကိစ္စနဲ့မဆိုင်တဲ့စာနာမှုအကူအညီတင်ဒန်းလူခွင့်ရေးတရားဥပဒေစိုးမိုးရေးကိစ္စတွေကတော့လှုပ်တင်နေလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အခုလက်ရှိအခြေအနေမျိုးမှာဒီကိစ္စကကွန်ဂရက်လွှတ်တော်မှာတိုးပေါက်ဖို့တိတ်ခက်ခဲရှိနေပါတယ်။အစိုးရအနေနဲ့ကလည်းတခြားဦးစားပေးရမယ့်ကိစ္စတွေအများအပြားရှိနေတော့ဒီကိုမြန်မာစစ်တပ်နဲ့ထိတွေ့ဆက်ဆံရေးကိုတိတ်ခွန်အားဆက်လိမ့်မယ်မဟုတ်ပါဘူး
။ဒီဒီပြဋ္ဌာန်းချက်ကိုအလွှတ်တော်ကဆုံးဖြတ်အတည်ပြုလိုက်တာဖြစ်ပါတယ်မဲခွဲပြီးတော့So ဒီဆုံးဖြတ်ချက်ပုံမခိုင်မာထိရောက်မှုရှိလာဖို့အတွက်ဆင်းနိတ်လို့ခေါ်တဲ့အထက်လွှတ်တော်ကဖြတ်သန်းဖို့လိုအပ်ပါသေးလားခင်ဗျာအဲ့လိုဖြတ်သန်းလာတဲ့အခါမှာတော့အခုလိုပဲတခဲနဲ့ထောက်ခံအပြင်းမှုရလိမ့်မယ်ဆုံးဖြတ်အတည်ပြုရလိမ့်မယ်လို့မျှော်လင့်နိုင်ပါလားခင်ဗျာ
It is a sense of the House of Representatives is a resolution which is not a law a resolution is
ဒါဟာအောက်လွှတ်တော်ရဲ့သဘောထားခံယူချက် resolution ပြဋ္ဌာန်းချက်ဖြစ်ပါတယ်ဒါစိတ်လုံရှားခံစားမှုပါဥပဒေလောမဟုတ်ပါဘူးအဲ့ဒီထက်မှာတန်ခက်ရေးယူမှုကိုဓာတ်ရိုက်ဖော်ထုတ်ပြဋ္ဌာန်းထားတာမရှိရင်ဘာမှဓာတ်ရဲ့အကျိုးသက်ရောက်မှုမရှိနိုင်ပါဘူးဒါပေမဲ့ခင်ဗျားပြောသလိုပဲအထက်လွှတ်တော်ကိုတော့သွားပါလိမ့်ဦးမယ်အဲ့ဒီမှာ Mitch McConnell ကဒေါ်ဆန်းစုကြည်ကိုနှစ်ပေါင်းများစွာကာကွယ်လာခဲ့သူပါသူ့ဘက်ကဆက်လက်ကာကွယ်ပေးဦးမလားဆိုတာကတော့ကျွန်တော်မသိပါဘူးကွန်ဂရက်လွှတ်တော်ကလည်းခရစ်စမတ်ကာလအားလည်းရဲ့နားတော်မှာဖြစ်ပြီးတော့ကွန်ဂရက်အသစ်တရဖြစ်လာတော့မှာပါ
အခုအလွှတ်တော်ရဲ့ပြဋ္ဌာန်းချက်ကိုအတည်ပြုလိုက်တာဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအပေါ်မှာတော့တိုက်ရိုက်ဩဇာသက်မှုမရှိနိုင်ပေမဲ့အဓိကအဖြစ်ပြည်သူလူထုရဲ့အမြင်မှာမြန်မာနိုင်ငံရဲ့ပုံရိပ်ဟာအများကြီးကျဆင်းသွားနိုင်တယ်လို့လည်းပမကဒေးဗစ်စတိုင်းဘာကပြောကြားသွားပါတယ်ခင်ဗျာ